အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲပါဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဒီကနေ့စနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါတယ်။အဲ့မှာဆွေးနွေးပွဲတွေတက်ရောက်တဲ့အခါမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသပြည်ပခါတွေကြောင့်ရိုဟင်ဂျာ6သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့ဖြေရှင်းဖို့နိုင်ငံတကာခေါင်းဆောင်တွေဖိအားပေးလာကြမှာနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်။ဒီလိုမျိုးဖိလစ်ပိုင်နိုင်ငံကိုညနေပိုင်းရောက်ရှိသွားတဲ့ဒေါက်အောင်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့ကိုဖိလစ်ပိုင်သမ္မတဟောင်းဂလိုရီယာမက်ကဘတ်ကယ်အရာယိုကညနေပိုင်းမှာပဲညစာစာဝင်းနဲ့တည်ခင်းပြီးတော့အခမ်းခဲ့တာပါဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာ23ရက်နေ့နဲ့14ရက်နေ့တို့မှာကျင်းပမယ့်နှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးအတွင်းမှာတော့အာဆီယံ10နိုင်ငံခေါင်းဆောင်တွေကတရုတ်ဂျပန်နဲ့အမေရိကန်ပြည်အောင်စုတို့အပါအဝင်ကမ္ဘာ17နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီအစည်းအဝေးကိုပထမဆုံးချိန်တက်ရောက်တာလည်းဖြစ်ပါတယ်။အာရှ၅နိုင်ငံခီးထွက်နေတဲ့သမ္မတထရမ့်ရဲ့ခီးစဉ်မှာအခုဖိလစ်ပိုင်နိုင်ငံကိုနောက်ဆုံးဝင်ရောက်တာပါ။ဒီမတိုင်ခင်ဝင်ရောက်ခဲ့တဲ့ဂျပန်၊တောင်ကိုရီးယား၊တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကတော့မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ဖျက်သိမ်းရင်အမေရိကန်ကဖိအားပေးမှုကိုထောက်ခံကြောင်းပြောကြားခဲ့ကြပါရဲ့ရှင်။